Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ့2014ခုနှစ်မတ်လ26ရက်ဗရူးနေမနက်ဖက်အစီအစဉ်တွေကို line to meter 2432နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွာညိုပါအခုမနက်ပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မြန်မာနိုင်ငံခင်ဗျာခင်ဗျာကျွန်တော်ဆံမိုးဝေပါ။အခုနိုင်ငံခင်ဗျာကြားရမယ့်သတင်းတွေမှာဆိုရင်ရုရှားနိုင်ငံကခရိုင်းမီးယားဒေသကိုတိုက်ခတ်သိမ်းပိုက်ပြီးခဲ့တဲ့နောက်ယူကရိန်းနိုင်ငံအတွင်းထပ်မံကျူးကျော်လာနိုင်ခြေရှိတဲ့အပေါ်စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းအမေရိကန်သမ္မတဘရက်ဥဘမားကပြောဆိုလိုက်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားခရီးသည်တွေလေယာဉ်မှာလိုက်ပါသွားတဲ့သူတွေရဲ့မိသားစုတွေဟာဒေါသကြီးနဲ့ပေကျင်းမြို့မှာရှိတဲ့မလေးရှားတန်ရုံအနီးမှာဆန္ဒပြနေကြပါတယ်အဲ့ဒီလိုသတင်းတွေအပြင်ထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြီးညာပေးပါပါခင်ဗျာ
ဒီကနေ့မနေ့ပိုင်းနားဆင်ရမယ့်မြန်မာသတင်းဆောင်မတွေထဲမှာတော့ဒီမြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေကိုတိုင်းရင်းသားလူနည်းစုဖြစ်တီမှတ်ပြုပေးဖို့အမေရိကန်အောက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ
် The amendment is further amended with language calling on the government of Burma to immediately recognize the Rohingya as an ethnic minority and to grant them citizenship.
American Republican Alotta Matt Ed Rice ပြောသွားခဲ့တာပါ။သတင်းတွေပြီးမှနားဆင်ရပါမယ်ရှင်။အဲဒီနောက်ကမ္ဘာအထင်ကရပုဂ္ဂိုလ်များစုဖွဲ့ထားတဲ့ The Elders အဖွဲ့ရဲ့မြန်မာပြည်တွင်းခရီးစဉ်နဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးတောင်းဆိုသံတွေပို့ပြီးတော့များပြားလာနေတာဘာကြောင့်ပါလဲဆိုတာတွေသိကြရမှာပါ။နိုင်ငံတကာသတင်းဆောင်ပါတွေမှာတော့မလေးရှားခရီးသည်တွေလေယာဉ်ရှာဖွေနေစေနောက်ဆုံးရထားတဲ့အခြေအနေတွေကိုပြောပြပေးပါမယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥဆံမိုးဝေနဲ့ကိုအောင်လွင်ဦးတို့ကကြေညာပေးပါမယ်ရှင
်ရုရှားနိုင်ငံခရိုင်းမီးယားဒေသကိုတိုက်ခတ်သိမ်းပိုက်ခဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံအတွင်းကိုထပ်မံပြီးတော့ကျူးကျော်လာနိုင်ခြေရှိတဲ့အပေါ်မှာစိုးရိမ်မခင်ဖြစ်ရတဲ့အကြောင်းအမေရိကန်သမ္မတဘဲရက်ဥဘမားကပြောဆိုလိုက်ပါတယ်။တဟိတ်မြို့မှာအင်ကာနီကဒတ်ရှ်ဝန်ကြီးချုပ်မက်ခရူးနဲ့အတူတွေ့ပြီးတော့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာရုရှားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံအတွင်းကိုဆက်လက်ပြီးတော့ကျူးကျော်လာမှာကိုအမေရိကန်ပြည်ထောင်စုအနေနဲ့စိတ်ပူတယ်လို့သမ္မတဥဘမားကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်လာမယ်ဆိုရင်ရုရှားဘက်ကဆိုးရွားတဲ့ရွေးချယ်မှုသာဖြစ်ပါလိမ့်မယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပမဟာမိတ်တွေကလိုအပ်ရင်ရုရှားနိုင်ငံအပေါ်တိုးချဲ့ပြီးတော့အရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်။ခရိုင်းမီးယားကိုရုရှားစစ်တပ်ကထိန်းချုပ်ထားလိုက်ပြီးဆိုပေမဲ့ဒီကျွန်းဆွယ်ဒေသကိုကျူးကျော်သိမ်းပိုက်မှုဟာလက်ခံနိုင်တဲ့ကိစ္စမဟုတ်ပါဘူး။ဒါကိုနိုင်ငံတကာကလည်းအတိမတ်မပြုတ်ဘူးလို့မစ္စတာဥဘမားကပြောဆိုပါတယ်။ယူကရိန်းနိုင်ငံအနေနဲ့သူတို့ဟာရုရှားနဲ့ကောဥရောပနဲ့ပါဆက်ဆံရေးလုပ်ပိုင်ခွင့်ဆန္ဒရှိလို့ရှိရင်လုပ်ခွင့်ရှိတယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းပြောပါတယ်။ရုရှားနိုင်ငံပြောသလိုယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာနေထိုင်နေကြတဲ့ရုရှားဘာသာစကားပြောဆိုသူတွေမှာချိမ့်ချောက်ခံရတယ်ဆိုတဲ့အထောက်အထားတွေဘာမှမတွေ့ရတဲ့အကြောင်းတကယ်တမ်းတွေ့ရတာကတော့ရုရှားကမြှောက်ပေးထားသူတွေကိုကုလုံးလုပ်ပြီးတော့ယူကရိန်းကိုဒုက္ခရောက်အောင်လုပ်တာသာဖြစ်တယ်လို့သမ္မတဥဘမားကပြောပါတယ်။အင်ကာနီစောစောပိုင်းတုန်းကတော့ယူကရိန်းနိုင်ငံအပေါ်ကျူးလွန်ခဲ့တဲ့လှုပ်ရက်အတွက်ကမ္ဘာထိပ်တီးဆက်မှုနိုင်ငံ၈နိုင်ငံပါဝင်တဲ့ G8 အဖွဲ့အတွင်းကနေရုရှားနိုင်ငံကိုထုတ်ပြလိုက်တဲ့ကိစ္စကိုရုရှားအစိုးရကပယ်ချခဲ့ပါတယ်
။အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုဆောင်းနေတဲ့အမျိုးသားလွန်ရွေးအေဂျင်စီရဲ့လုပ်ရက်တွေကိုအဆုံးသတ်ဖို့သမ္မတဘရက်ဥဘမားကထပ်မံတိုက်တွန်းလိုက်ပါတယ်။အင်ကာနီကကြေညာလိုက်တဲ့အစီအစဉ်အရဆိုရင်တော့အစိုးရအနေနဲ့အကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေရဲ့တယ်လီဖုန်းဆက်သွယ်မှုအချက်အလက်တွေကိုကုမ္ပဏီတွေစီကရနိုင်မှုပြပထောက်လန်းဆောင်ကြည့်မှုဆိုင်ရာတရားရုံးထံကခွင့်ပြုချက်ယူရမှာပါ။ဘုံကုမ္ပဏီတွေအနေနဲ့လည်းတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုလက်ရှိသတ်မှတ်ထားတဲ့ကာလထက်ကျော်လွန်သိမ်းဆက်ထားစရာမလိုတော့ပါဘူး။ဒါပေမဲ့လည်းအမျိုးသားလူညွန်ရေးဆိုင်ရာစုံစမ်းမှုတွေနဲ့သက်ဆိုင်တဲ့ဖုန်းနံပါတ်တွေမှာအပြန်အလှန်ခေါ်ဆိုတာတွေရှိတယ်ဆိုရင်တော့အချက်လက်အစ်တွေကိုကုမ္ပဏီကအမျိုးသားလူညွန်ရေးအေဂျင်စီထံပေးရသွားရမှာပါ။အစီအစဉ်သစ်အရအမေရိကန်ကိုနောက်ထပ်အကြမ်းဖက်တိုက်ခတ်လာမဲ့လူရဲတွေနဲ့ဆက်နွယ်တဲ့သတင်းအချက်လက်တွေကိုအစိုးရကဆက်လက်ပြီးကြကြနနစောင့်ကြည့်သွားနိုင်မှာဖြစ်တယ်လို့ဒီချိန်ထဲမှာပဲလူထုချင်းအခွင့်အရေးထိခိုက်မှာစိုးရိမ်မှုတွေလည်းလျော့ပါစေမှာဖြစ်တဲ့အကြောင်းနယ်ဇာလန်နိုင်ငံကသတင်းစာရှင်းလင်းပွဲအတွင်းသမ္မတဥပမာကပြောဆိုသွားပါတယ်
။နယ်ဇာလန်နိုင်ငံတဟိတ်မြို့မှာကျင်းပနေတဲ့နျူကလ িয়ার ထိပ်သီးအစည်းအဝေးမှာတက်ရောက်နေကြတဲ့နိုင်ငံတွေအနေနဲ့နိုင်ငံပေါင်း35နိုင်ငံကကိုယ်စားလှယ်တွေကနိုင်ငံတကာနျူကလ িয়ার လုံခြုံရေးစည်းမျဉ်းစည်းကမ်းတွေကိုကိုယ်နိုင်ငံအသီးသီးအနေနဲ့ဥပဒေမှာထည့်သွင်းသွားဖို့ကတိပြုသွားကြပြီးအစာပြိုးလှုပ်ဆောင်မှုတွေကိုသဘောတူညီကြောင်းလက်မှတ်ရေးထိုးခဲ့ကြပါတယ်။ Netherlands American ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ကတွန်းအားပေးနေတဲ့ဒီအစာပြိုးလှုပ်ဆောင်မှုဟာမှာပါဝင်တဲ့နိုင်ငံတွေအနေနဲ့သူတို့ရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်ပုံတွေကိုတီးခြားပြန်ပြီးတော့တုံ့သက်လို့ရအောင်ဖွင့်ပေးဖို့လိုပါတယ်။အဲ့ဒီလိုတွန်းအားပေးလှုပ်ဆောင်တဲ့နိုင်ငံ၃နိုင်ငံအပြင်ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဣစရေလ၊တူရကီ၊ဂျပန်နဲ့ တူရကီနဲ့ဂျပန်စတဲ့နိုင်ငံတွေကလည်းသဘောတူညီမှုမှာလက်မှတ်ရေးထိုးခဲ့တဲ့နိုင်ငံတွေထဲမှာပါဝင်ပါတယ်။တဟိမြို့မှာကျင်းပနေတဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးကိုနိုင်ငံပေါင်း53နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါ
။ပျောက်ဆုံးနေတဲ့မလေးရှားလက်ရင်ပေါ်မှာလိုက်ပါသွားတဲ့ခီးသည်တွေရဲ့ဒေါသထွက်နေရတဲ့မိသားစုဝင်တွေဟာတရုတ်နိုင်ငံဘေကျင်းမြို့မှာရှိတဲ့မလေးရှားတန်ရုံးရှိမှာအင်္ဂါနေ့ကကန့်ကွက်ဆန္ဒပြကြပါတယ်။ချိန်နှဲမှာပဲမလေးရှားလက်ရင်ရှာဖွေရေးအစီအစဉ်တွေကိုတော့ရာသီဥတုဆိုးဝါးလာတာကြောင့်ဆိုင်းငံ့ထားခဲ့ရတာပါ။နေရင်ဟာအိန္ဒိယသမုဒ္ဒရာတောင်ပိုင်းကလူသူလက်လန်းမမီတဲ့နေရာမှာပြတ်ကျသွားတဲ့အကြောင်းမလေးရှားအနာမဏီကကောက်ချက်ဆွဲခဲ့ပေမဲ့တရုတ်ခီးစရီရဲ့မိသားစုဝင်100လောက်ကတော့လေရင်နဲ့ပတ်သက်လို့အမှန်တိုင်းဖော်ထုတ်ပေးဖို့စိုင်းမုတ်တွေကင်ဆောင်ဆန္ဒပြခဲ့တာဖြစ်ပါတယ်။ဆန္ဒပြသူချို့ကတော့မလေးရှားအနာမဏီကလူသက်သမားတွေလူလိန်နေဆိုပြီးအော်ဟစ်ခဲ့ကြတာပါ။ဆန္ဒပြသူတွေနဲ့အနီးအနားမှာရှိနေတဲ့သတင်းတောက်တွေမတွေ့နိုင်အောင်ရဲတွေကတားဆီးခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေနဲ့ရဲတွေချမှာလဲထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။မိသားစုဝင်တွေကတော့တရားဝင်ထောက်ထားခိုင်းမှမှမပြနိုင်ပဲမလေးရှားအနာမဏီရဲ့ပြောဆိုချက်ကိုလက်မခံနိုင်တဲ့အကြောင်းပြောဆိုခဲ့တာပါမလေးရှားလေရောင်းလိုင်းကတော့လေရင်ပေါ်မှာပါသွားတဲ့ခီးစရီရဲ့မိသားစုဝင်တွေကိုကနေဦးနှစ်နာချီအဖြစ်ဒေါ်လာ9000စီပေးခဲ့ပါတယ
် View American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24 kHz 12.23တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တာမြန်မာပိုင်းအစီအစဉ်ကဗိုလ်ထုတွေနဲ့နှခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အီဂျစ်နိုင်ငံကမွတ်စလင်ညီအကိုတော်များအဖွဲ့ခေါင်းဆောင်အပါအဝင်အဖွဲ့ဝင်900နီးပါးကိုလူသတ်မှုအထူးကြုံဖြစ်ပေါ်အောင်ကြိုးပမ်းကြံစီမှုစတာတွေနဲ့မနေ့ကအင်ကာနေမှာတရားရုံးတင်ပြီးတော့ကြားနာစစ်ဆေးမှုစတင်လိုက်ပါတယ်။မိုဟာမက်ဘာဒိုင်းနဲ့အခြားအဖွဲ့ဝင်တွေကို나이အတန်ကြာကြားနာစစ်ဆေးမှုပြုလုပ်ပြီးတဲ့နောက်အမှုကို EPLA 28ရက်နေ့ကိုချိန်ဆလိုက်တယ်လို့ရှေ့နေဖြစ်သူကပြောပါတယ်။အဲ့ဒီရုံးချိန်မှာကြားနာပြီးတော့ဆုံးဖြတ်ချက်တွေချပြီးတော့ပြစ်ဒဏ်လေးချမှတ်လိုက်မယ်လို့ယူဆရပါတယ်။မင်ညာမြို့မှာရှိတဲ့အဲ့ဒီတရားရုံးကတနင်္လာနေ့တုန်းကချမှတ်လိုက်တဲ့စီရင်ဆုံးဖြတ်ချက်ပေါ်မကြေနပ်ကြတဲ့တရားခံဘက်ကရှေ့နေတွေကအင်ကာနေ့တရားခွင်ကိုတပိတ်မှောက်ခဲ့ကြပါတယ်။တရားရုံးကမွတ်စလင်ညီကိုတော်များအဖွဲ့ဝင်929ဦးကိုအကြမ်းဖက်မှုရဲစခန်းတစ်ခုကိုတိုက်ခိုက်မှုရဲအရာရှိတယောက်ကိုတပ်ဖြတ်မှုစတာတွေနဲ့တည်တံအပြစ်ပေးခဲ့တာပ
ါ။ဆီးရီးယားသမ္မတဘရှယ်အာအဆတ်ဆူယောက်ကိုစန့်ကျင်တိုက်ခတ်နေတဲ့သဘုံတွေကိုနိုင်ငံတကာအသိုင်းအဝိုင်းကလက်နက်ကြီးတွေတောက်ပတ်မှုဆီးရီးယားတိုက်ခတ်တွေကတိုက်တွန်းလိုက်ပါတယ်။ဖွဲ့ဝင်22နိုင်ငံပါဝင်တဲ့အာရဗ်ဖွဲ့ချုပ်ရဲ့နှစ်စဉ်ညီလာခံကျင်းပရာကိုယ်ဝန်နိုင်ငံမှာအင်္ဂါနေ့ကပဲဆီးရီးယားတိုက်ခတ်မျိုးစံ့ညီမောင်းဖွဲ့ရဲ့အကြီးအကဲအာမက်ဂျာဘာကတိုက်တွန်းလိုက်တာပါ။အာရဗ်ဖွဲ့ချုပ်ရဲ့ထိပ်သီးညီလာခံမှာဆီးရီးယားနိုင်ငံကိုယ်စားဖြစ်တဲ့တိုက်ခတ်နေကိုနေရာမပေးတာလည်းသမရအဆက်အနေနဲ့သူ့အတွက်နေရာလွတ်ချန်ထားဆိုင်ဖြစ်တာကြောင့်တပ်ဖြတ်မှုတွေကျူးလွန်ခြင်းကျူးလွန်လို့ရနိုင်တယ်လို့ယူဆသွားနိုင်စရာအကြောင်းရှိတဲ့အကြောင်းလဲအတိုက်ခံအဖွဲ့ကြီးကဝေဖန်ခဲ့ပါတယ်။ဆီးရီးယားတိုက်ခတ်နေကိုအဓိကထောက်ခံမှုပေးနေတဲ့ဆော်ဒီအာရေဗျနိုင်ငံကအင်ရှင်မင်းသားဆယ်မန်ဘင်အဗ်ဒူလာဇစ်ကတော့အတိုက်ခံသဘုံတွေကိုလက်နက်ကူညီတွေပုံမှုပေးဖို့တိုက်တွန်းခဲ့တာပါ။
ဒီနိုင်ငံကိုတွားရောက်နေတဲ့အမေရိကန်သမ္မတကတော်မစ်ရှယ်အိုဘားမားဟာလူမျိုးစုတွေကြားတန်းတူညီမျှရေးနိုင်ငံသားအခွင့်အရေးနဲ့ဘာသာရေးလွတ်လပ်ခွင့်စတာတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကတိုးတက်မှုတွေကိုအသာပေးပြီးတော့ပြောကြားသွားပါတယ်။ဒီနိုင်ငံအနောက်ပိုင်းစီချွန်ပြည်နယ်ကအထင်ကြီးအထက်တန်းကျောင်းတစ်ခုမှာဒီနေ့မင်ကွန်းပြောဆိုရင်းနဲ့မစ္စစ်အိုဘားမားကအခုလိုပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်ဘယ်ရက်ဒေသမှာနေနေမိဘကချမ်းသာစင်ရဲဘာလူမျိုးဘေဘာသာပဲဖြစ်ဖြစ်စူးစမ်းရင်စူးစမ်းသလိုအောင်မြင်မှုရရှိနိုင်တယ်ဆိုတဲ့ကိုသမ္မတကတော်ကပြောကြားတော့ပါတယ်။တပတ်တာခီးစဉ်အတွင်းမစ္စစ်အိုဘားမားကအငင်းပွားစရာဖြစ်နိုင်တဲ့နိုင်ငံရေးကိစ္စတွေကိုရှောင်ပြီးတော့ပညာရေးလိုကိစ္စမျိုးတွေကိုအာရုံစိုက်ပြီးတော့ပြောဆိုတော့ပါတယ်ခင်ဗျာ
။ VOA American တန်ကိုကြီးကြပ်ရတဲ့ American ဆိုရလက်အောက်ခံအတန်လွင်လုပ်ငန်းအုပ်ချုပ်ရေးဘုတ်ဘွဲ့ BBG ရဲ့2015ခုနှစ်အတွက်ဗန်နာရေးရထားချက်မှာမြန်မာနိုင်ငံအပါဝင်အာရှဒေသနဲ့အာဖရိကမှာပုံမှန်သုံးဆွဲသွားဖို့အဆိုပြုထားပါတယ်။ဗနာရီရထားချက်အသေးစိတ်ထုတ်ပြန်ရမှာတော့ဘောကန်ဒေသဘာသာစကားနဲ့ထုတ်လွှင့်မှုတွေမှာအသုံးစရိတ်တွေဖြတ်တောက်ဖို့လဲစီစဉ်ထားတာပါလက်ရှိဗန်နာနစ်မှာဒေါ်လာ932တန်သုံးဆွဲမဲ့နေရာကနာမည်နစ်မှာတော့ဆယ်တန်းလျှော့ပြီး920တန်သတ်မှတ်ပြီးဖို့ BBG ကလွှတ်တော်ကိုအဆိုပြုနေတာလည်းဖြစ်ပါတယ်ဗန်နာရီစီစဉ်သစ်မှာကဘာတဝမ်ကတောထရှင်နေနဲ့ပြည်သက်တွေကြားမှာတွင်ကျေလာနေတဲ့မီဒီယာတွေကတစဉ်မျိုးဆက်သစ်တွေကိုလက်လန်းမီအောင်ဆောက်ရဖို့ရည်မှန်းထားကြောင်းလဲတာဝန်ရှိသူတွေကပြောခဲ့ကြတာပါ2015ခုနှစ်ဗန်ဒါရေးစီစဉ်မှာတော့မြန်မာကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကလူငယ်တွေအတွက်ရုပ်သံနဲ့ digital media လုပ်ငန်းတွေမှာတုံးဆွဲဖို့လဲအဆိုပြုထားပါတယ်။တရုတ်နိုင်ငံအတွက်ကတော့စင်စာဖြတ်တောက်မှုတွေကိုတပ်ဖြတ်နိုင်မှုရည်ရွယ်ပြီးလူမှုကွန်ရက်တွေနဲ့တခြား media အစီအစဉ်တွေမှာပုံမှန်တုံးဆွဲသွားဖို့ BBG ကရည်မှန်းထားတာပါ။ တစ်ချိန်တည်းမှာပဲအာဖရိကဆဟဲဒေသအတွက်ဂျော်ဒူရုတ်တန်လိုင်းသစ်တစ်ခုနဲ့ FMLU တွေကိုတိုးချဲ့မှာဖြစ်သလိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာဒေသခံဘာသာစကားအသစ်နဲ့ထုတ်လွှင့်မှုလည်းစီစဉ်ထားပါတယ်။အလားတူ VOA ရဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလည်းတိုးချဲ့သွားမှာဖြစ်ပါတယ
်2014ခုနှစ်မတ်လ26ရက်ဗိုလ်ရုနေမနက်ပိုင်းရထားတဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝီနဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာပါဒီကနေ့မနက်နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးအမေရိကန်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီကြားနယ်ဘွဲအတွင်မှာအောက်လွှတ်တော်အမတ်တွေမြမအရေးပါတွေတောင်းဆိုခဲ့ကြသလဲဆိုတာနားဆင်ကြည့်ကြရအောင်ပါရှင်ရိုဟင်ဂျာတွေကိုတိုင်းရင်းသားလူနည်းစုဖြစ်တိမှတ်ပြုပြီးနိုင်ငံသားအဆင့်ပေးဖို့ကိစ္စဆောင်ရွက်ဖို့အမေရိကန်အောက်လွှတ်တော်အမတ်တွေကမြန်မာအစိုးရကိုတောင်းဆိုလိုက်ကြပါတယ်။အောက်လွှတ်တော်ဆုံးဖြတ်ချက်တစ်ခုကိုထပ်ပြီးဖြစ်ဆက်တဲ့ဆုံးဖြတ်ချက်ထဲမှာအဲ့ဒီလိုတောင်းဆိုခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကဒီအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကြားနာပွဲအတွင်းလွှတ်တော်ကိုယ်စားလှယ်တွေပြောခဲ့ကြတာနဲ့ဖြစ်ဆက်ဆုံးဖြတ်ချက်အကြောင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံရေးမှအဓိကကြတဲ့နိုင်ငံရေးပါတီကြီးနှစ်ခုစလုံးကလွှတ်တော်ကိုယ်စားလှယ်တွေပါဝင်ထောက်ခံထားပြီး2023ခုနှစ်နိုဝင်ဘာလ18ရက်နေ့မှာအောက်လွှတ်တော်ကအတည်ပြုခဲ့တဲ့ဆုံးဖြတ်ချက်အမှတ်418ကိုဖြည့်ဆွတ်တဲ့ဆုံးဖြတ်ချက်ကိုမတ်လ25ရက်အင်္ဂါနေ့ကအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှတင်သွင်းအတည်ပြုခဲ့ကြတာပါ။အတည်ပြုချမှတ်လိုက်တဲ့ဖြည့်ဆွတ်ချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice ကကြားနာပွဲအတွင်းအခုလိုပြောခဲ့ပါတယ်။
This amendment strengthens the underlying resolution by clarifying the legal status of the Rohingya Muslim people under the 1982 citizenship law.
တထောင်ကိုရာ82ခုနှစ်နိုင်ငံသားဖြစ်မှုဥပဒေအရရိုဟင်ဂျာမွတ်စလင်ရဲ့တရားဝင်ဖြစ်မှုအနေအထားကိုရှင်းလင်းခြင်းအပြင်အခုဖြည့်ဆွတ်ချက်ကမူလဆုံးဖြတ်ချက်ကိုအားကောင်းစေပါတယ်။ဒီနှစ်စောစောပိုင်းကရိုဟင်ဂျာ48ဦးအသက်ခံခဲ့ရတဲ့ကိစ္စနဲ့နေစည်းမချဆရာဝန်များအဖွဲ့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်ပစ်ခဲ့တာနဲ့ဆိုင်တဲ့အချက်လက်တွေကိုထည့်သွင်းပြီးတော့ဆုံးဖြတ်ချက်ကိုလက်ရှိအခြေအနေနဲ့ကိုက်ညီစေပါတယ်။ရိုဟင်ညာတွေကိုတိုင်းသားလူနည်းစုအဖြစ်သတ်မှတ်ပြီးနိုင်ငံသားအဆင့်ပေးပြီးတော့ချက်ချင်းအတိမတ်ပြုဖို့မြန်မာအစိုးရကိုတောင်းဆိုထားတဲ့စာပိုက်ကိုထပ်ပြီးတော့ဖြည့်ဆွတ်ထည့်သွင်းထားပါတယ်
။အမေရိကန်လွှတ်တော်အမတ်တွေကရိုဟင်ဂျာလို့ခေါ်ဝေါ်သုံးစွဲကြပေမဲ့လည်းမြန်မာအစိုးရနဲ့ရခိုင်ပြည်နယ်ဒေသခံတွေအပါအဝင်မြန်မာလူထုထဲမှာဒီလိုခေါ်ဝေါ်တာကိုသဘောမတူကြသူတွေရှိပြီးအစိုးရကိုယ်တိုင်ကဘင်္ဂါလီလိုပဲခေါ်ဝေါ်သုံးစွဲပါတယ်မစ္စတာရိုက်စ်ပြောထားတဲ့အထက်ကရိုဟင်ဂျာ48ဦးအသက်ခံရတဲ့ဖြစ်ရပ်ဆိုတာမောင်းတော်မြို့နယ်ဒူချီယာဒန်ကျေးရွာမှာဖြစ်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ကိုညှို့မုံရပါတယ်အဲ့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကဖွဲ့စည်းပေးခဲ့တဲ့ကော်မရှင်ကတော့အဲ့ဒီလိုအသက်ခံရတဲ့ဖြစ်ရပ်မျိုးမရှိခဲ့ဘူးလို့ညင်ထားပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကမွတ်စလင်လူနည်းစုတွေအပေါ်စိုးရွားတဲ့ခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုအခိုင်အမာယုံကြည်တဲ့အမေရိကန်လွှတ်တော်အမတ်တွေရှိနေတယ်ဆိုတာဖြည့်ဆွတ်ဆုံးဖြတ်ချက်ကိုထောက်ခံပြောဆိုခဲ့တဲ့နယူးယောက်ပြည်နယ်ဒီမိုကရက်တစ်အောက်လွှတ်တော်အမတ်အဲလီယော့အန်ဂယ်ပြောတာနားထောင်ကြည့်ရင်သိနိုင်ပါတယ
် The government of Burma transitions from decades long military rule to a civilian government. It's important to hold them accountable for persistent human rights abuses.
မြန်မာဆွေရဆက်စုနှစ်ပေါင်းများစွာစစ်ဘက်အုပ်ချုပ်မှုကနေအရက်ဘက်ဆွေရတရက်စီအတွင်ကူးပြောင်းနေတာနဲ့အမျှလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိဖို့အရေးကြီးပါတယ်။တပ်ဖြတ်မှုတရားလည်လို့ဖမ်းဆီးမှုအိုးအိမ်တွေကိုဖျက်ဆီးမှုတွေကြောင့်လူပေါင်း3,400,000လောက်ဟာနိုင်ငံတွင်းမှာအိုးအိမ်ဆုတ်ခွာထွက်ပြေးနေရတယ်လို့ထောင်ပေါင်းများစွာကလည်းထိုင်းဘင်္ဂလားဒေ့ရှ်နဲ့မလေးရှားတို့အပါအဝင်အိန္ဒိယနိုင်ငံတွေစီထွက်ပြေးနေရပါတယ်။နိုင်ငံတကာတိုက်ဝိုင်းနဲ့ပြန်ပြီးပေါင်းစည်းဖို့မြန်မာနိုင်ငံကတကယ်ပဲကြိုးစားနေတယ်ဆိုရင်လူခွင့်ရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာဖို့လိုပါတယ်ကျွန်တော်ဒီဆုံးဖြတ်ချက်ကိုထောက်ခံတယ်လို့ကျွန်တော်လုပ်ဖို့ကံပဲတွေထောက်ခံကြပါလို့လည်းအားပေးတိုက်တွန်းပါတယ
်အောက်လို့တော်ဆုံးဖြတ်ချက်အမှတ်18မှာမူဆလင်လူနည်းစုတွေကိုဖိနှိပ်နေတာတွေအဆုံးသတ်ဖို့နဲ့လူမျိုးစုနဲ့ဘာသာရေးဆိုင်ရာလူနည်းစုတွေအားလုံးတွေနိုင်ငံတကာကအတိမတ်ပြုထားတဲ့လူခွင့်ရေးတွေကိုလေးစားလိုက်နာဖို့တောင်းဆိုထားတယ်လို့နိုင်ငံသားရေးရာကော်မတီဝင်တူဖြစ်သူဖလော်ရီဒါပြည်နယ် Republican အောက်လို့တော်အမှတ် Miss Eliana Ross Lettinen ကပြောပါတယ်
The Muslim minority continues to suffer under the current regime. The continued prosecution and discrimination, as well as the brutal attacks against
the Muslim minority, must stop. And Muslim လူနည်းစုတွေဟာဆက်ပြီးတော့ဘေးဒုက္ခကြုံနေကြရပါတယ်။ဖိနှိပ်ရေးယူမှုနဲ့ခွဲခြားဆက်ဆံမှုကိုဆက်ပြီးတော့ပြုလုပ်နေသလိုဒီလူနည်းစုတွေကိုရရဆက်ဆက်တိုက်ခိုက်တာတွေလည်းရပ်ဆိုင်းရပါမယ်။လူမျိုးစုနဲ့ဘာသာရေးဆိုင်ရာလူနည်းစုအားလုံးရဲ့အခြေခံအခွင့်အရေးတွေကိုဒီဆုံးဖြတ်ချက်ကနေအကာအကွယ်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်။
အမေရိကန်လွှတ်တော်အမတ်တွေရဲ့ဆုံးဖြတ်ချက်မှာမြန်မာအစိုးရကိုတောင်းဆိုထားတာတွေသာမက အမေရိကန်ဆွေရောက်ကိုပါတောင်းဆိုထားတာတွေပါဝင်ပါတယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဆက်လုပ်လာပြီးတဲ့နောက်အမေရိကန်ဆွေရောက်ကမူဝါဒပြောင်းလဲပြီးထိတွေ့ဆက်ဆံနေတာကိုလွှတ်တော်အမတ်တွေကအဓိကဦးတည်ပြောဆိုကြပါတယ
် The government of Burma cannot claim progress towards meeting its reform goals if it does not improve
ရိုဟင်ဂျာမွတ်စလင်တွေတခြားလူနည်းစုတွေပေါ်ပြုမှုဆက်ဆံပုံတွေကိုတိုးတက်အောင်မလုပ်ဖိနေတော့ပြုပြင်ပြောင်းလဲရည်မှန်းချက်တွေကိုပြည့်မီပါတယ်လို့မြန်မာအစိုးရအနေနဲ့မပြောနိုင်ပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာလူ့အခွင့်အရေးကိုအကာအကွယ်ပေးရေးကိစ္စကိုဦးစားပေးဖြစ်သတ်မှတ်ရပါမယ
်အမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican လွှတ်တော်အမတ် Ed Rice ပါအခုထပ်ပြီးဖြစ်ဆွတ်လိုက်တဲ့ဆုံးဖြတ်ချက်ဟာပြီးခဲ့တဲ့နိုဝင်ဘာလကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ထက်ပိုပြင်းထန်တဲ့တောင်းဆိုချက်တွေပါဝင်ပါတယ်ဒီအပေါ်မြန်မာအစိုးရဘက်ကတုံ့ပြန်ချက်ကိုချက်ချင်းမသိရသေးတယ်လို့သူတို့ဆုံးဖြတ်ချက်ပါတောင်းဆိုချက်တွေအတိုင်းမြန်မာအစိုးရကလှုံ့ဆော်လာအောင်အမေရိကန်လွှတ်တော်အမတ်တွေဘယ်လောက်တွန်းတွန်းတိုက်တိုက်လုပ်ကြမလဲဆိုတာကလည်းမသိနိုင်သေးပါဘူးခင်ဗျာ
ကိုကျော်သိန်းပြောပြခဲ့တာပါရှင်အခုတခါတော့ဒီကမ္ဘာအထင်ကရပုဂ္ဂိုလ်တွေရဲ့ The Elders အဖွဲ့ကချင်ပြည်နယ်ခရီးစဉ်ကိုကြည့်ကြရအောင်ပါမြန်မာနိုင်ငံကိုရောက်နေတဲ့ The Elders အဖွဲ့ဟာငင်းချိုင်းရဲ့ဖြစ်စဉ်တွေကိုလေ့လာဖို့မနေ့တုန်းကပဲကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ခဲ့ပါတယ်။ကချင်ပြည်နယ်ခီးစဉ်အတွင်းကချင်စစ်ပြေးဒုက္ခသည်တွေနဲ့တွေ့ဆုံဖို့ရှိသလိုကချင်အရက်ဖက်လူမှုအဖွဲ့အစည်းတွေရက်မိရက်ဖာတွေနဲ့ပါတွေ့ဆုံဖို့ရှိတယ်လို့ကချင်အရေးလှုပ်ရှားသူတွေကပြောပါတယ်။ The Elders အဖွဲ့ဟာတနင်္လာနေ့တုန်းကတော့သမရဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးနိုင်ငံအတွင်းပြုပြင်ပြောင်းလဲရေးဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့ကြတယ်လို့သမရရဲ့ပြောခွင့်ရသူကပြောပါတယ်။ The Elders အဖွဲ့ရဲ့ဗမာပြည်ခီးစဉ်အကြောင်းကိုတော့မဆုမွန်ကတင်ပြပေးထားပါရရှင်
။ကမ္ဘာထင်ကရပုဂ္ဂိုလ်များအဖွဲ့ The Elders ရဲ့ကိုယ်စားလှယ်အဖွဲ့ဟာသူတို့ရဲ့ဒုတိယမြောက်မြန်မာနိုင်ငံခီးစဉ်အဖြစ်နဲ့မတ်လ24ရက်နေ့ကနေမတ်လ26ရက်နေ့အထိရောက်ရှိလည်လာနေကြတာပါ။နော်ဝေဝင်ကြီးချုပ်ဟောင်းလည်းဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားရေးမှူးချုပ်ဟောင်းလည်းဖြစ်တဲ့ The Elders အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌ Gro Harlem Brundtland နဲ့ဖင်လန်သမ္မတဟောင်းနိုဘယ်ဉာဏ်ရည်ဆုရှင်မာတီအာတီဆာရီတို့လိုက်ပါလာတဲ့ The Elders ကိုယ်စားလှယ်အဖွဲ့ဟာမတ်လ25ရက်နေ့အင်္ဂါနေ့မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိနေပြီးဒေသခံကချင်ပြည်သူလူထုကချင်ရက်မိရက်ဖာတွေနဲ့မြစ်ကြီးနားမြို့မှာတွေ့ဆုံဖို့ရှိတယ်လို့ကချင်စစ်ပြေးဒုက္ခသည်စခန်းကိုလည်းလာရောက်လေ့လာဖို့ရှိတယ်လို့ကချင်လူခွင့်ရေးလှုပ်ရှားသူမတ်ဒေါန်နွန်ကပြောပါတယ်
သူရဲ့အစီအစဉ်ကတော့ဒေတာရဲ့အခြေအနေကိုတို့နားထောင်တယ်နားထောင်ပြီးရင်တို့ကတို့ရဲ့အတွေ့အကြုံလေးနဲ့တို့ပြန်ဒီမှာ advocacy လုပ်မယ်ဆိုတော့ကျွန်တော်တို့မှာဖြစ်နေတဲ့အကြောင်းအရာကိုဒါတော့တစ်ခုပြီးတစ်ခုပေါ့နော်ကိုယ့်ရဲ့အတွေ့အကြုံလေးတွေဖြစ်ပြနေတဲ့အရာကိုတော့ပြောဖို့တော့ရှိတာပေါ့အဓိကတော့တို့ peace process နဲ့ပတ်သက်တာကိုပုံပြမတော့လေးထားတယ်လို့နားလေတယ်ပေါ့ဆိုရင်ကျွန်တော်တို့တာခံနေအနေနဲ့ကတော့ peace ဆိုတဲ့စကားလုံးကတော့ကျွန်တော်တို့အတွက်လောလောဆယ်ကတော့အစီဝေးစီဝေးပဲကျမတို့မြင်နေတာပေါ့နော်မြင်ပေါ့ဘယ်နှချိန်ပေါင်းမြင်တယ်ပဲမြင်နေတဲ့ဘယ်နှချိန်စီဝေးရင်လဲကျမတို့အတွက်မျောလင့်ချက်ဆိုတာကစိတ်တွေးရတဲ့ခါမှာတော့ကျမတို့အတွက်ကတော့ဟိုစိတ်ပြင်းထန်ရတယ်ပေါ့နော်မျောလင့်ရမလို့လို့မမျောလင့်ရမလို့လို့မျိုး
ဒီအဒါစဖွဲ့အနေနဲ့ကချင်ပြည်နယ်အတွင်းငြိမ်းချမ်းရေးဖြစ်စဉ်တွေကိုပကတိအခြေအနေအတိုင်းလေ့လာနိုင်မှာဖြစ်ပြီးတော့ဒေသခံတွေရဲ့အသံကိုနားထောင်ခွင့်ရမှာဖြစ်တယ်လို့ကချင်လူမှုအဖွဲ့တွေကကချင်ပြည်နယ်အတွင်းကလက်ရှိအခြေအနေတွေကိုတင်ပြနိုင်လိမ့်မယ်လို့ဒီအဒါစအဖွဲ့နဲ့ပထမဦးဆုံးကြိမ်ခီးစဉ်အတွင်းမှာကချင်ပြည်နယ်အရေးတွေ့ဆုံဆွေးနွေးခဲ့သူမတ်ခွန်ချာကပြောပါတယ်
တော့နေဒီတော့ကနေပြီးတော့မှပဲမိကျင်းသားကိုတက်တယ်ဆိုတော့နေဒီတော့ကပြောထားတာလေအကုန်လုံးကိုမေ့ထားပြီးတကလားအရှိကိုအရှိတိုင်းကြည့်တတ်ဖို့အတွက်လိုအပ်ပါတယ်ရှင်။ဒါတော့ဖြင့်ဒီကချင်းစစ်ကာလအတိုင်းမှာဒီစစ်နဲ့ပတ်သက်ပြီးတော့မှဒီဒုက္ခရောက်တဲ့အခွေတွေအပေါ်မှာဘယ်လိုမျိုးလှုပ်ဆောင်ကြမလဲဆိုတဲ့ဒီ research တွေနောက်ပြီးတော့မှဒီမိဆုံတို့ဒီရင်းနှီးမြှုပ်နှံမှုအတွက်ဒုက္ခခံခဲ့ရတဲ့ဒေတာတွေအဲတဘာဝတရားစာတာပျက်စီးမှုပြီးလို့ရှင်ပတ်ဝန်းကျင်ပျက်စီးမှုနဲ့ပတ်သက်ပြီးတော့မှလေ့လာသုံးသပ်ထားတဲ့အခွေတွေလည်းဖြစ်တယ်။နောက်ပြီးတော့မှဒီမြန်မာနိုင်ငံရဲ့အနိုင်ငံရေးအခြေအနေတောင်ဒီဒေတာမှာပြောင်းလဲမှုတွေနဲ့အခက်အခဲတွေကိုလက်တွေ့ခံစားနေရတဲ့လူတွေလည်းဖြစ်တဲ့အတွက်ကြောင့်မို့လို့တော်တော်များများ issue တွေပေါ့ဒေတာမှာဖြစ်နေတာတွေအကုန်လုံးကိုတော့ခြုံငုံပြီးတင်ပြနိုင်တယ်လို့ကျွန်မယူဆပါတယ်ကျေ
မတ်လ24ရက်နေ့ကတော့ The Elders အဖွဲ့ဟာသမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးနိုင်ငံတွင်းဒီမိုကရေစီစနစ်နဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်နေမှုအခြေအနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆောင်ရွက်နေမှုအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့သမ္မတပြောခွင့်ရလည်းဖြစ်ဒုပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်ကပြောပါတယ
်နိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့မှသူတို့လေ့လာတယ်ဒီနိုင်ငံကမှာသူတို့လေ့လာတွေ့ရှိတာတဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့အပေါ်မူတည်ပြီးမှကျွန်တော်တို့ကိုပြန်ပြီးတော့မှအကြံပြုတာရှိတယ်ပြီးရင်ပတ်ဝန်းပတ်သက်နေတဲ့စိတ်ခေါ်တာတွေနဲ့လိုက်လံတွေ့ဆုံပြီးတော့မှသူတို့ရဲ့အတွေ့အကြုံတွေကိုမျှဝေတာပေါ့ဆိုတော့ တို့ဟာကျွန်တော်တို့ရဲ့ပြည်ပြည်ပြောင်းလဲလုပ်ငန်းစဉ်တွေအမျိုးသားပြန်လဲစီးလုံးညီရလုပ်ငန်းစဉ်တွေမှာထောက်ကူပေးတဲ့နေရာတွေကမှပါဝင်တယ်လို့ပြောနိုင်ပါတယ
်မြန်မာနိုင်ငံရေးနဲ့စီးပွားရေးပွင့်လင်းမှုအတွက်အထူးအရေးကြီးတဲ့အချိန်ကာလမှာလူမှုစီးပွားတရားမျှတမှုရဲ့အကျိုးကျေးဇူးတွေကိုမိမောင်းထုတ်ပြောဆိုဖို့နောက်အားလုံးပါဝင်တဲ့ဆုံးဖြတ်ချက်ချမှတ်ခြင်းလုပ်ငန်းစဉ်ကိုအားပေးမြင့်တင်မှုရည်ရွယ်ချက်နဲ့ The Elders ခေါင်းဆောင်တွေမြန်မာနိုင်ငံကိုတွားရောက်တာဖြစ်တယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် The Elders အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်ပြီးရင်တော့မတ်လ28ရက်28ရက်ဒီမှာထိုင်းနိုင်ငံကိုခီးဆက်မှာဖြစ်ပြီးထိုင်းမြန်မာနယ်စပ်တလျှောက်ကဒေသတွေစီတွားရောက်လေ့လာကြမှာဖြစ်ပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်ပြောက်ဆုံးနေတဲ့မလေးရှားလေရင်ရှာဖွေရေးအကြောင်းကိုမထုတ်လွှင့်ခင်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးကိုအလှည့်ပေးခြင်းပါသေးတယ်စစ်စိုးရလက်ထက်ကရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်နဲ့အခုရက်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံဒေသအတော်များများမှကန့်ကွက်ဆန္ဒဖော်ထုတ်မှုတွေနေစဉ်နဲ့အမျှရှိနေတာပါဖွဲ့စည်းပုံပြင်ဆင်ပေးဖို့အဓိကတောင်းဆိုနေတဲ့သူတွေကတော့အတိုက်ခံဒီမိုကရေစီအင်အားစုနဲ့ဖွဲ့စည်းပုံပြင်ဆင်ဖို့လိုလားတဲ့ပြည်သူတွေဖြစ်တယ်လို့ဆန္ဒဖော်ထုတ်မှုပိုင်းမှာပါဝင်တဲ့ခေါင်းဆောင်တွေကပြောကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
ဒီဆွေလက်ကရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံကိုပြင်ဆင်ပေးဖို့တောင်းဆိုဆန္ဒထုတ်ဖော်ပွဲတွေအခုရက်ပိုင်းအတွင်းမြန်မာနိုင်ငံဒေသတော်တော်များများပို့ပြီးရှိလာနေပါတယ်။ဒီနေ့ဆိုရင်စကိုင်းတိုင်းဒေသကြီးဗမောက်မြို့နယ်မှာမနေ့အစောပိုင်းကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကခက်ခဲဖြစ်အောင်လုပ်ထားတဲ့ပုံမှန်436နဲ့အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုတမရဖြစ်ခွင့်မရအောင်တားဆီးထားရရောက်နေတဲ့ပုံမှန်59ကကြီးရဲ့စာလုံးတွေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့တယ်လို့ဆန္ဒထုတ်ဖော်ပွဲမှာပါဝင်ခဲ့တဲ့ဗမောက်ဒေသခံဦးညွန့်လင်က VOA ကိုပြောပါတယ
်။59ကျော်ပါပါတယ်ခင်ဗျာ။အဲကျူးကျော်တာနေကျူးကျော်ကြတယ်နော်ဟာဗနိုင်းပူစာတွေပါတယ်ဗျာနော်အဲနှစ်ခေါက်ကြည့်ဖွဲ့စည်းပုံအခြေအောင်တွေပြင်ဆင်ပေးဖို့အဓိကပါနော်အဲအနောက်နဲ့ရှိတဲ့သူတမိုင်ခွဲလောက်တော့ဝေးတယ်ဗျာအဲလမ်းကြောင်းနဲ့ချီတယ်ဒီမှာကျွန်တော်တို့အဲမမောက်အခြေအားဖျားစီရီဆုံးမှာကျွန်တော်တို့ဟိုကစခန်းတင်းတော့ပါတယ်နော်အောင်မြင်တော့အလုံးပြီးဆုံးပြီးဆုံးတော့ပါတယ်အဲကျွန်တော်တို့အဓိကတော့အနေဒီပေါ့နော်အဲ့ဒီရေကျွန်တော်တို့ဟာစာပေလူငယ်ဖွဲ့စည်းတွေပါပါတယ်လူလူအားပေးမှုဆောက်ခံမှုတော့တော်တော်လေးရထားတဲ့ခါကျကျွန်တော်တို့အောင်မြင်မယ်လို့2008ဖွဲ့စည်းပုံဖွဲ့စည်းပြည်သူ့ကိုပြင်ဆင်တဲ့ခါအောင်မြင်မယ်လို့ယူဆပါတယ်ခင်ဗျ
2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တောင်းဆိုမှုတွေဟာလက်တလောမြန်မာနိုင်ငံတန်တလျာမှာဒေသတော်များများခက်ဆစ်စိတ်တွေ့လာရပါတယ်အခုလိုဆန္ဒထုတ်ဖို့ဘွဲတွေကိုဘယ်ဖွဲ့စည်းကဦးစီးလှုပ်ဆောင်တယ်ဆိုတာမျိုးမဟုတ်ပဲ NLD ပါတီကိုထောက်ခံသူတွေ88မျိုးသက်ညီညာရေးနဲ့ပုံလင်းလူမှုဖွဲ့စည်းကသူတွေနဲ့ပြည်သူတွေဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်တိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့88မျိုးသက်ကျန်သောခေါင်းဆောင်တွေအကြား2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တွဲဆုံဆွေးနွေးခဲ့ပြီးမှဖွဲ့စည်းပုံပြင်ဆင်နိုင်ရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားထုတ်ပြန်ချက်တွေကို NLD နဲ့88မျိုးသက်ကျန်သောတွေကထုတ်ပြန်ခဲ့ပါလေ။နယ်တော်ရန်ကုန်ပါဝင်နယ်မြို့တွေမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အားစိုက်တောင်းဆိုနေကြတဲ့စနားထုတ်ဖော်ပွဲနဲ့ပတ်သက်ပြီးတော့88မျိုးသက်ကျန်သောခေါင်းဆောင်တူဖြစ်တဲ့ကိုချင်မီက VOA ကိုအခုလိုပြောပါလေ
။အခုတော့ဒါ436ကိုဒါပြောပြပြင်ထိုးတဲ့ကိုမြို့သားတို့ကိုစီပွဲချုပ်ပေါ့ AA ကတော့ပြင်ချင်ချက်ထွက်ပြီးအဲ့တော့ဝိုင်းမာလာဒါဒီလိုဆောင်မှုတွေပို့ပြီးတော့ညားလာတဲ့သိက္ခာဒါလည်းဒါဒီမိုကရေစီခွင့်ရေးပါဒါလည်းအဲ့တော့ဒါဟိုကျွန်တော်ဟိုပြင်ရချက်တက်မှလည်းပါလာပဲနော်အဲ့ဒီတရားမျှတမှုပေါင်းတွင်းရနေပြီးတော့ဒါညဉ့်ညံသောနေ့လာနဲ့ဒါကျွန်တော်မူပါနော်နောက်ပြီးတော့ကျွန်တော်မျိုးသားပြည်နယ်ပြည်နယ်ဥပဒေစိုးမိုးရေးတော့ကျွန်တော်မျက်ခြေမပြတ်ပဲနဲ့ကျွန်တော်တွားမယ်ဆိုတော့ကျွန်တော်ရှင်းရှင်းကျွန်တော်ပြောထားလိုက်တာနော်အဲ့တော့ကျွန်တော်တို့ဒီမိုကရေစီပေါင်းတွင်းရနေပြီးတော့ပြည်ဝင်တောင်းလဲနိုင်ရေးအတွက်ကိုအင်းရောင်းတော့နေတဲ့မိလာမောင်စုံနဲ့သူကြိုးစားသွားတဲ့ကြိုးစားမှုတွေကတခုပေါ့နော
်မတ်လ23ရက်နေ့တနင်္ဂနွေနေ့ကရန်ကုန်မြို့ဗဟန်းမြို့နယ်ကြီးမားမြို့နယ်ဒေါ်ဘုံမြို့နယ်မြောက်ကလာပါမြို့နယ်တွေမှာဆန္ဒထုတ်ဖော်ခဲ့သလိုမန္တလေးမုံရွာပြင်ဦးလွင်ဒီပယ်ရင်ကလေးမြို့နယ်တွေမှာလည်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်တောင်းဆိုဆန္ဒထုတ်ဖော်ပွဲတွေရှိခဲ့ပါတယ်မတ်လ24ရက်နေ့ကတော့မော်လမြိုင်ကျွန်းမြို့နယ်မှာဆန္ဒထုတ်ဖော်မှုတွေရှိခဲ့ပါတယ်အတိုက်ခံကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလည်းမကြခင်ရက်ကပဲ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မိုးကုတ်မြို့မှာဟောပြောပွဲတရကျင်းပခဲ့ပါတယ်2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့အတန်တွေတောက်လျှောက်ထွက်ပေါ်လာတာဟာလွတ်တော်ရင်းကြိုးစားနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်တွေပေါ်မှာတစုံတရာအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့ရှုမြင်တဲ့အကြောင်းပြည်သူတော်ကိုယ်စားလှယ်ဥပဒေသန်းကပြောပါတယ
်လွတ်တော်ကိုယ်စားလှယ်တွေကနော်ကိုယ်ပါတီအကျိုးချက်ဒီနိုင်ငံရေးညှိနှိုင်းချက်တွေကိုပေးဆယ်ပြီးတော့ကျွန်တော်တို့ပြည်သူတွေရဲ့ဆန္ဒအရဒါဖွဲ့စည်းပုံကအမှန်တကယ်ပြင်သစ်နေဆိုတဲ့ဥစ္စာတွေကိုပြင်ပေးဖို့ဒီစိတ်ကောင်းစင်တာကောင်းရောက်အောင်တော့ဒီပြည်သူတွေရဲ့ပေါ်ပြချက်တွေကဒီတစ်ခုတော့ပို့ဆောင်ပေးနိုင်မယ်လို့ကျွန်တော်ယူဆ
တယ်။တမရဦးသိန်းစိန်ကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုဥပဒေပေါင်းတွင်းကပြင်ဆင်ဖို့လိုလာတယ်ဆိုပြီးတော့မတ်လအတွက်ပြည်သူကိုပြောကြားတဲ့မင်ကုန်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။ပြောင်းလွှတ်တော်မှာဖွဲ့စည်းထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကောင်တီပေါ်မဲ့ကော်မတီအနေနဲ့2005ရွေးကောက်ပွဲမတိုင်ခင်6လအလိုမှာ2008ဖွဲ့စည်းပုံပြင်ဆင်နိုင်ရေးလှုပ်ဆောင်မှာဆိုပြီးတော့ပြောင်းလွှတ်တော်နိုင်ငံကဥွှေမန်းကလည်းတဝန်လွှာပေးပို့ထားပါတယ်ခင်ဗျာ။
ကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါရှင်။ VOA American တန်ရဲ့ဗုဒ္ဓဦးနေမြတ်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုတခါတော့ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ရှာဖွေနေတဲ့အခြေအနေကိုပြောပြပေးပါဦးမယ်။ရာသီဥတုဆိုးဝါးနေတဲ့အတွက်ပျောက်ဆုံးနေတဲ့မလေးရှားခီးသည်တင်လေယာဉ်ရှာဖွေရေးကိုအင်္ဂါနေ့မှခေတ္တဆိုင်းငံ့ထားခဲ့ရပြီမဲ့လေရှာဖွေရေးအစီအစဉ်ကိုတောင်ပိုင်းအိန္ဒိယသမုဒ္ဒရာထဲမှာနေရာချုပ်ပြီးတော့ဆက်တဲ့ရှာဖွေရေးစတင်နေပြီဖြစ်တဲ့အကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။ VOA သတင်းတောက်ရွန်ကော်ပင်ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
ပြောင်းဆုံးနေတဲ့မလေးရှားဘိုးအင်777လီယင်စီကနောက်ဆုံးနိုင်ပိုင်းမှာရခဲ့တဲ့အချက်လက်တွေပေါ်အခြေခံပြီးဗြိတိရှကျွမ်းကျင်သူတွေရဲ့သုံးသက်ချက်အရလီယင်ကိုရှာဖွေရမယ့်နေရာအကျယ်ဝန်းကိုပို့ပြီးရှော့ချနိုင်ခဲ့ပြီလို့မလေးရှားသေယူပို့ဆောင်ရေးယာယီဝန်ကြီးဟီရှာမူရင်ဟူစင်ကပြောပါတယ်။တောင်ပိုင်းအိန္ဒိယသမုဒ္ဒရာထဲပျောက်ဆုံးလီယင်နောက်ဆုံးပြန်တန်းခဲ့တဲ့နေရာနဲ့ပတ်သက်လို့သူ့အနေနဲ့အကောင်းမြင်မျှော်လင့်ထားကြောင်းဟီရှာမူဒင်ဟူစင်ကဆိုပါတယ
် All such efforts are now focused in the southern part of the southern corridor in an area
ခုတော့ရှာဖွေရေးအဖွဲ့အလုံးအိန္ဒိယသမုဒ္ဒရာရဲ့တောင်ပိုင်းမှာပိုးပြီးတော့အာယုံဆိုင်အကွက်ချရှာဖွေနေကြပြီးအဲ့ဒီနေရာဟာရေချောင်းစတူရမ်းပိုင်ဒေသိန်း 9,000 နီးပါးရှိပါတယ်ဒါဟာမလ18ရက်နေ့အရင်ကကြေညာခဲ့မှုတဲ့ရေချောင်းစတူရမ်းပိုင်1.24သန်းထက်စာရင်အများကြီးနည်းသွားတာပါရှာဖွေရေးရေပင်အခြေကိုဒီချက်ပို့ပြီးတော့ကျင်းသွားအောင်တတ်မှတ်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်
။လီယင်ဟာဩစတြေးလျနိုင်ငံပတ်မြို့ရဲ့အနောက်တောင်ဘက်ချမ်းပိုင်းမှာနောက်ဆုံးအဆက်အသွယ်ပြတ်သွားခဲ့တဲ့ဆိုတဲ့ကောက်ချက်ထွက်ပေါ်လာခဲ့ပြီးနောက်အခြားနေရာတွေကရှာဖွေရေးလုပ်ငန်းတွေကိုမလေးရှားအာဏာပိုင်တွေရလိုက်ကြတာပါ။ဒါပေမဲ့လီယင်ပြတ်ကျသွားတဲ့နေရာအတိအကျကိုတော့စုံစမ်းစစ်ဆေးသူတွေကအခုချိန်ထိအတည်ပြုချက်မပေးကြသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းကရာသီဥတုဆိုးဝါးခဲ့ပေမဲ့လည်းဩစတြေးလျ၊နယူးဇီလန်၊ဂျပန်၊တရုတ်နဲ့အမေရိကန်နိုင်ငံတွေကသင်းမောနဲ့လေယာဉ်တွေဟာပျောက်ဆုံးလေယာဉ်နဲ့ပတ်သက်တဲ့သဲလွန်စာကိုပိုက်စိတ်တိုက်ရှာဖွေနေခဲ့ပါတယ်။ပင်လယ်ပြင်မှာရာသီဥတုဆိုးဝါးနေလို့လေယာဉ်တွေရောသင်းမောတွေပါမနေ့ကပင်လယ်ပြင်ထဲမထွက်ပဲနေခဲ့ကြတာဒီကနေ့တော့လုပ်ငန်းတွေပြန်ဆမယ်လို့မျှော်လင့်ထားပါတယ်။လေယာဉ်ရှာဖွေရေးလုပ်ငန်းတွေမှာနောက်ထပ်တောင်ကိုရီးယားလေယာဉ်20နဲ့တရုတ်သင်းမော6ဆင်းတို့မကြာခင်အင်အားထပ်ဖြည့်မှာဖြစ်ပါတယ်။ရှာဖွေရေးလုပ်မဲ့နေရာဟာအရင်းပင်လယ်ကြီးဆိုတော့ရင်ဆိုင်ရမဲ့စိန်ခေါ်မှုတွေကအတော်ကြီးမားပါတယ်လို့ဩစတြေးလျကာကွယ်ရေးဝန်ကြီးဒေးဗစ်ဂျွန်စတန်ကပြောပါတယ
် Remember this part of the world this southern ocean has shipwrecked many sailors in our history and west
မမိကြမှာပါဩစတြေးလျနိုင်ငံအနောက်ဘက်ခြမ်းတမိုင်းမှာတော့အဲ့ဒီတောင်ဘက်သမုဒ္ဒရာကသင်္ဘောသားအမြောက်အများကိုနစ်မြုပ်သေဆုံးစေခဲ့တာလေအဲ့ဒီမှာလှိုင်းတွေကကျန်နေလိုင်းနဲ့လေချမ်းအဆင့်ကခုနှစ်မှာရှိတယ်။လိုင်းတွေဆို65ပေကနေပေတရာနီးပါးရှိတာဆိုတော့အင်မတန်ကြီးတဲ့ကုန်တင်သင်္ဘောကြီးတွေတော့တိတ်ကိုအန်ဒရယ်များပါတယ်
။ဂျိုးရူတွေနဲ့အခြားလေရင်တွေကလေရင်ပြက်အပိုင်းအစတချို့ကိုတွေ့ခဲ့ပေမဲ့ဒါရီဟာပျောက်ဆုံးလေရင်ရဲ့အပိုင်းအစတွေပါလို့သက်သေမပြနိုင်ကြသေးပါဘူး။တရုတ်နိုင်ငံဘေကျင်းမြို့မှာတော့လေရင်ပေါ်ပေါသွားတဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေနဲ့ပတ်သက်လို့သွေးစုနေကြသူတွေဟာမနေ့ကမလေးရှားတန်ယုံကိုချီတက်သွားကြပြီးမလေးအာဏာပိုင်တွေရဲ့ကင်တွဲဖြည့်ရှင်းမှုပေါ်ပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ကြသလိုလေရင်ပြက်ကျမှုအတွက်ဒီထက်အပြေပိုးပေးဖို့တောင်းဆိုခဲ့ကြပါတယ်မလေးရှားလေကြောင်းလိုင်း MH370 ဟာဘေကျင်းမြို့ကိုသွားဖို့မတ်လ10ရက်နေ့တုန်းကကွာလာလမ်ပူမြို့တော်ကနေစတင်ပြန်တန်းအပြီးတနာယီနီးပါးအကြာမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်အဲ့ဒီလေရင်ပေါ်မှာလေရင်မှုအပါအဝင်ခီးတဲ့239ဦးလိုက်ပါခဲ့တာဖြစ်ပြီးအဲ့ဒီတဲက153ဦးဟာတရုတ်လူမျိုးတွေဖြစ်ကြပါတယ်ခင်ဗျာ
ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ရှာဖွေရေးအစီအစဉ်တွေအကြောင်းကိုညံဝင်းအောင်ပြောပြခဲ့တာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရမှာဖြစ်သလိုဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ် VOA American တန်ရဲ့ဗုဒ္ဓဦးနေမနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင် VOA ကိုအီးမေးလ်ကနေဝေဖန်အကြံပြုလို့ရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်